တင်ကြီးအမေရိကန်တက်လီဗီယံမှာဂျွန်မက်ကေးအသက်82နှစ်အရွယ်မှာစနေနေ့ကကိုယ်တော်တော်ပြီးတဲ့နောက်ကမ္ဘာတဝန်းနဲ့အမေရိကန်ပြည်တော်စုကခေါင်းဆောင်ပြီးရဲ့ဝန်ထမ်းကွန်ပျူတာကားပြီးစက်တိုက်ထွက်လာနေပါလေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတက်လီဗီယံမှာဂျွန်မက်ကေးရဲ့မိသားစုပြည်သူတို့အနေဆိုင်ဆုံးကုကျင်းဆန္ဒပါကြောင်းနဲ့အလေးစားပါကြောင်းမိသားစုနဲ့အတူဆုတောင်းပေးနေပါကြောင်းတွစ်တာမှာရေးပါလေ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကမက်ကေးဟာအတလိတ်သမုဒ္ဒရာဟိုဘက်ဒီကဲမဟာမိတ်ဖြစ်မှုအတွက်မြန်မာလုံဆောင်သူဖြစ်တဲ့သူ့နိုင်ငံပြင်ပအထိပါရေးပါသူဖြစ်တယ်လို့ပြောပါလေ။ဒီနေ့သမ္မတအင်မနူရယ်မက်ခရွန်ကမက်ကေးဟာတကယ့်အမေရိကန်သူရဲကောင်းဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းကြီးဖြစ်ကြတဲ့ဘရာကိုဘားမား၊ဘီလ်ကလင်တန်၊ဂျော့ဂျ်ဒဗလျူဘုရှ်နဲ့သမ္မတဟောင်းကတော်ဒီဒီတို့ကလည်းချီကျူးကွန်ပျူတာဝန်ထမ်းစကားတွေပြောဆိုထားကြပါတယ်။မစ္စတာမက်ကေးမကွယ်လူမျိုးစီစဉ်နေတော့တဲ့အတိုင်းသူ့ရဲ့လာရေးအခမ်းအနားမှာသမ္မတဟောင်းအိုဘားမားနဲ့သမ္မတဟောင်းဘုရှ်တို့ကအမတ်ရကွန်ပျူစကားပြောကြကြမှာဖြစ်ပါတယ်။မစ္စတာမက်ကေးရဲ့ကျင်းကျန်ရေးတဲ့လူလောင်းကိုသူ့ရဲ့မိခင်ကြီးနဲ့ဖြစ်တဲ့အရီဇိုနာတို့တော်ဆောင်ဦးတွင်အဲ့ဒီနောက်ဝါရှင်တန်မြို့တော်လွှတ်တော်အဆောက်အဦတွင်မှာခင်းချင်းပြင်ဆင်ထားမှာပါ။ဒါရေးခဏကိုဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာကျင်းပမှာဖြစ်ပြီးရုပ်လောင်းကိုတော့သူတက်ရောက်ခဲ့တဲ့ American ရေဒတ် Academy စစ်တပ်ကလူရှိရာ Maryland ပြည်နယ် Annapolis မြို့မှာမြို့နယ်တစ်ချို့မှာဖြစ်ပါတယ်။အထက်လူတော်မဂျိုမကင်းဟာမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးချိုးဖောက်မှုကာလတစ်လျှောက်အဲ့ဒီချိန်ကာလတွေကနေရင်ကျေကျေချခံထားရသူမြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်နဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအားလုံးကိုတစ်ဆိုင်မှတ်မှထောက်ခံအားပေးခဲ့သူပါ။ဒီဘာနင်းရဲ့ခိုင်ဒီနယ်မှာကျမ်းတော်ပြိပခအခြေအနေတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမှာလည်းအပြင်းထန်ဝေဖန်ပြောဆိုသူဖြစ်ပြီးလူ့အခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့ဥရေမူကြောင်းကိုပူတဲ့ကမကထပြုတင်သွင်းမှုတွေလည်းဖြစ်ပါတယ်။ဂျွန်မက်ကင်းကွယ်လွန်သွားတဲ့ပေါ်မြန်မာဆွေရဘက်ကပြောဆိုတာတခုခုအခုသတင်းပြောတဲ့အချိန်ထိတော့ထွက်မလာသေးပါဘူး။